မြန်မာဒီမိုကရေစီရဲ့တိုက်ပွဲဝင်နေသူတွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုကူညီထောက်ပံ့မဲ့အချက်တွေပါဝင်တဲ့အမေရိကန်အမျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေ NDAA ကိုဒီဇင်ဘာ16ရက်နေ့ကအမေရိကန်အထက်လွှတ်တော်ကပါအတည်ပြုလိုက်ပါတယ်။ဒီဥပဒေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပေါ်မှာဘလောက်တက်ရောက်နိုင်ပါမလဲ။ဘလို့အကျိုးတက်ရောက်မှုတွေဖြစ်လာနိုင်တယ်လဲဆိုတာတက်ကြွလှူရှားသူတွေတိုင်းသားအဖွဲ့တွေနဲ့နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်တွေကိုရန်ကုန်ကစူးစီးတင်ပြထားတာကိုတော့မဆုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေ NDAA မူကြမ်းကိုဒီဇင်ဘာလ16ရက်နေ့တုန်းကအမေရိကန်အထက်လွှတ်တော်ကအတည်ပြုခဲ့ပါတယ်။လွှတ်တော်နှစ်ရက်အတည်ပြုပြီးပြီဖြစ်လို့ဥပဒေအဖြစ်သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးဖို့သာကြံပါတော့တယ်။ဒီဥပဒေကြမ်းအပေါ်မြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနိုင်ငံရေးလှိလာသူတွေကထောက်ခံကြိုဆိုခဲ့ကြသလို NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလက်ရှိလာကလည်းအခုလိုမျိုးအတည်ပြုပေးခဲ့တဲ့အထက်လွှတ်တော်နဲ့အောက်လွှတ်တော်ကိုကျေးဇူးတင်ကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီဥပဒေအတွင်းຫນွေဥဒေါ်လာရေးနောက်ပိုင်းဖွဲ့စည်းလာတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုအမည်နဲ့တကွကူညီထောက်ပံ့မယ်ဆိုတာကိုဖော်ပြထားတာကြောင့်ထူးခြားမှုရှိလာနိုင်တဲ့ဥပဒေတရားလည်းဖြစ်ပါတယ်။မြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိုဆန့်ကျင်နေတဲ့တိုင်းရင်းသားလက်နက်က EAO တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုလက်နက်မဟုတ်တဲ့ကျွမ်းကျင်မှုပိုင်းအကူအညီတွေထောက်ပံ့ဖို့ဆိုတာပါဝင်ပါတယ်။ဥပဒေအဖြစ်နဲ့ပြဋ္ဌာန်းလိုက်ပြီဆိုရင်တော့ဒါဟာအမေရိကန်ရဲ့မြန်မာနဲ့ပတ်သက်တဲ့မူဝါဒပိုင်းမှာအရေးကြီးတဲ့အရွေးတစ်ခုဖြစ်လာနိုင်တယ်လို့မြန်မာဒီမိုကရေစီရဲ့လမ်းကြောင်းမှာလည်းတစုံတစ်ခုအရွေးအပြောင်းဖြစ်လာနိုင်တယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဥဖေတန်ကတုံ့သက်ပါတယ်
။EU ရေပါဝင်အင်ဒါနိဗ္ဗာန်အထောက်ကူပြုမယ်ဆိုတဲ့သုံးဖြတ်ချက်ကတော့တို့ကနိုင်ငံရေးအချင်းရှစ်တလန်းရောက်သွားတာပေါ့။ဒီဘက်ကိုအတိအမှတ်ပြုလိုက်တဲ့သဘောပေါ့နော်အထူးသဖြင့် NUG အပါအဝင် EAO တွေကိုအရေးပြင်းပြင်းပေါ့နော်အတိအမှတ်ပြုလိုက်တဲ့အကူအညီပေးမယ်ဆိုတာကဒါနိုင်ငံရေးအားဖြင့်တော့ကျွန်တော်တို့ရှိကိုတန်းဟန်ရွေးသွားတာပေါ့နော်အဲဒါကြောင့်ဒါတော်တော်ကိုအရေးကြီးပါတယ်ဒါကအရေးတစ်ခုကိုရွေးသွားတယ်ဒီဆီယနာရှင်စနစ်ရဲ့ဆိုးကျိုးတွေကိုပြည်သူတွေတကယ်တမ်းဒီထက်မကခံစားလာရပြီဆိုရင်တော့နိဗ္ဗာန်အထောက်အကူကနေပြီးတော့စစ်ရေးအထောက်အကူပြုဖို့အတွက်လမ်းတစ်ခါတစ်ခါပွင့်သွားတယ်ဆိုလည်းကျွန်တော်တုံးတက်လို့ရတယ်ပေါ့ဒီအကျိုးဆက်ကြောင်လဲအဲဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေကစနော် NUG ပါဝင်ပါတီတွေအတွက်အကျိုးသက်ရောက်မှုတစုံတရာရှိတာလိမ့်မယ်ဟောဒါကြောင့်ဒါကကျွန်တော်တို့ကြိုးစားမကိစ္စဖြစ်တယ
်စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကအမေရိကန်လွှတ်တော်ရဲ့ခြေလက်ဟာအကြမ်းဖက်မှုကိုအားပေးတာဖြစ်တယ်လို့ဝေဖန်တုံ့ပြန်ခဲ့ပါတယ
် NUG ပေါ့နော် CIA ကျွန်တော်နိုင်ငံရင်းတဲ့ PDF ပေါ့ကျမ်းပဲလောက်ရတွေကိုမြေပြင်မှာလက်တွေ့လဲလုပ်နေတယ်အကြမ်းဖက်လောက်ရတွေလှုပ်ဖို့ပြည်သူချင်းချင်းဒလန်ဖြစ်ဆွဆွဲပြီးတတ်ဖို့ညာအာပီနေတဲ့အမြဲလုံဆော်နေတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတော့ကြာဒါထောက်ပံ့ပေးဖို့ယူရတယ်ဆိုတာလည်းကျွန်တော်သိရပါတယ်ဒီတိုင်းဒါဆိုရင်အမေရိကန်နိုင်ငံအနေနဲ့ကလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်ပွားနေပြီဖြစ်ပွားလာဖို့ပြီးရင်ကျွန်တော်မြန်မာနိုင်ငံအတွင်းမှာမမြင်တဲ့ဖြစ်ပေါ်လာသေးဖို့ပိုယူရပြီးလှုပ်ဆောင်တယ်လို့ပဲကျွန်တော်မြင်ပါတယ်ဗျအဲမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးကိုဒါနိုင်ငံပြည်နယ်အကြရေးကိုပုံမူပြီးတော့ကျွန်တော်တို့ဒါခိုက်ခိုက်ဆွေးနွေးလို့ပဲပြောချင်ပါတယ
်တော်လှန်ရေးအင်အားစုတွေကိုအမေရိကန်ဘက်ကအခုလိုမျိုးကျွမ်းကျင်မှုပိုင်းအကူအညီတွေပေးလာခဲ့ရင်အမေရိကန်ရဲ့ဩဇာဟာမြန်မာပြည်ရင်းကိုပိုပြီးတက်ရောက်လာနိုင်ပြီးဒီဟာဟာအိန္ဒိယချင်းတရုတ်ဘက်ကလည်းသူတို့ဩဇာမြန်မာပြည်ရင်းမကျနိုင်အောင်လှုံ့ဆော်လာပွဲရှိနိုင်တယ်လို့နိုင်ငံရေးလှိလာသူဦးရထွန်းကတော့မြင်ပါတယ်
အဲဒီအမေရိကန်ကအဲ့ဒီလိုကူညီမှုပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကလည်းမျက်ခင်မပြတ်တော့စောင့်ကြည့်နေလိမ့်မယ်လို့ထင်တယ်။အမေရိကန်ကအဲ့လိုကူညီပေးတဲ့အတွက်ကြောင့်မလို့နာဆာကကိုတွန်းလာတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေတဲမှာအနောက်အုပ်စုကဒီလိုဩဇာရှာမှုသွားမှာကိုတော့တရုတ်ကလည်းမလိုလားဘူး။အဲအဲ့ဒါသူဘလို့တံပြန်မလဲဆိုတာစိတ်ဝင်စားဖို့ကောင်းတယ်ပေါ့နော်စောင့်ကြည့်ကြမှာပေးကြတာတခုကတော့အခုလိုဒီကုနီခြင်းကစစ်ပွဲတော့ပို့ပြီးတော့ရှည်သွားမှာပေါ့
အမေရိကန်အမျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေ NDAA 2023မှာမြန်မာနိုင်ငံအပြင်မြောက်ကိုရီးယားနိုင်ငံအီရန်နိုင်ငံနဲ့တခြားသောနိုင်ငံတွေနဲ့ပတ်သက်လို့ဆောင်ရွက်သွားမယ့်ကိစ္စတွေလည်းပါဝင်ပါတယ်အမေရိကန်အမျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေအရ2023တခုလုံးမှာအမေရိကန်ဒေါ်လာ158ဘီလီယံသုံးဆွဲသွားဖို့ခွင့်ပြုထားပါတယ်နောက်ပြီးတော့ဒီဥပဒေထဲမှာစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တဲ့ MOGE မြမရေနံတဲ့တဘာဝတက်ခွေလုပ်ငန်းကိုပိတ်ဆို့တန်ခတ်တာအပအဝင်လူခွေရေချိုးဖောက်နေတဲ့မြမစစ်ကောင်စီနဲ့အတိုင်းဝိုင်းကိုတန်ခတ်ပိတ်ဆို့မှုတွေဒီထက်ထိရောက်တဲ့အရေးယူမှုတွေလှုပ်ဖို့ကိုလည်းထည့်သွင်းထားပါတယ်အဲ့ဒီအချက်တွေအပြင်တိုင်းရင်းသားပြည်နယ်တွေနဲ့တိုင်းရင်းသားတွေကြားမှာဖက်ဒရယ်စနစ်ခိုင်မာလာစေအထောက်အကူဖြစ်မဲ့အစီအစဉ်တွေပေးဖို့လည်းပါဝင်ပါတယ်စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးတော့အရသာအုပ်ချုပ်မှုပြန်လည်ပေါ်ပေါက်လာအောင်ထုတ်ဖော်ပြောကြားပြီးလှုပ်ရှားနေတဲ့စစ်တပ်တပ်ဖွဲ့ဝင်ဟောင်းတွေကိုကူညီထောက်ပံ့ဖို့ကိုလည်းထည့်သွင်းထားပါတယ်ရှင်